သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS
This is SBS Radio
တော်ရရှိမြတ်မြဩစတြေးလျဟာပေးစားမှုကိုပြုလုပ်တတ်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်နိုင်ငံရဲ့လူ6သန်းနေပါကစေနာဝန်ထမ်းအလုပ်မှာပါဝင်သူများဖြစ်ကြပါတယ်။သူသေးသနာများကပြသနေတာကပုံမူကြီးမားတဲ့ကောင်းမွန်မှုအတွက်သူတို့ရဲ့အချိန်ကိုပေးအပ်လှူဒါန်းသူများဟာသူတို့ရဲ့ဘဝမှာစိတ်ချမ်းသာမှုကိုရရှိတာတွေ့ရတယ်လို့ဆိုထားပါလေ။အလုပ်ရဖို့ရှားပွေရုန်းကန်နေရသူများအတွက်ကလည်းဒီစေနာဝန်ထမ်းအလုပ်ကသူတို့အနာဂတ်မှာအလုံးရဖို့အတွက်အခြေခံအုံမြစ်ချပေးသလိုဖြစ်နေတယ်လို့လဲဆိုပါတယ်။ Elsie Brevi ဟာလွန်ခဲ့တဲ့9နှစ်တုန်းက Queensland ကိုပထမဆုံးရောက်လာချိန်ကသူမအလုပ်အလွယ်တကူရရှိဖို့အတွက်မျှော်လင့်ခဲ့ပါတယ်။သူမဟာအင်္ဂလိပ်ဂျပန်နဲ့တက်ကလော့ဘာသာစကားတွေကိုကျွမ်းကျင်စွာပြောနိုင်ပြီးသက်ကြီးရွယ်သူများကိုစောင့်ရှောက်တဲ့အလုပ် Hospitality နဲ့ Customer Service လုပ်ငန်းတွေမှာနှစ်ကြာရှိစွာလုပ်ခဲ့ပြီးအတွေ့အကြုံရှိသူတယောက်ဖြစ်ပါတယ်။ဒါပေမဲ့သူမမျှော်လင့်တာတဲ့ Australia မှာအလုပ်ရှာဖွေဖို့ကပုံမခက်ခဲတာကိုတွေ့မြင်ခဲ့ရပါတယ်။သူမက
Why is that? I have, you know, experiences and things like that. Why I cannot get a job and, you know, the frustration?
ကျွန်မမှာအလုပ်အတွေ့အကြုံတို့ဟာမျိုးတွေရှိရသားနဲ့ဘာအတွက်ကြောင့်အလုပ်မရနိုင်တာလဲ။ပြီးတော့သင်သိပါသလားဒီအလောက်ကိုကျမလုံနိုင်ရဲ့သားနဲ့ဘယ်သူအားမှကျမကိုအခွင့်အလမ်းမပေးတာကိုတကယ်ကိုခံပြင်းမိပါတယ်သူမနေထိုင်နေတဲ့အရက်ဒေသက NGO ဖြစ်တဲ့ Access Community Services မှာစေနာဝန်ထမ်း Receptionist အနေနဲ့စတင်လုပ်ဖို့ဆုံးဖြတ်ခဲ့ပါတယ်လာစားမရတဲ့အလောက်ကိုလောက်တာက LC ရဲ့မိတ်ဆွေများအတွက်ကတကယ်ကိုစံပြနေပြီးသူမရဲ့ဆုံးဖြတ်ချက်ကိုအစာပိုင်းကသူ့တငယ်ချင်းတွေကသိယုံကြည်မှုမရှိခဲ့ကြပါဘူး။သူမက
When I told them and they questioned of course especially you're doing the work and then you don't get paid but for me you know doing the volunteering you can meet
ကျွန်မသူတို့ကိုပြောပြတော့သူတို့မှမေးစရာဖြစ်နေတာကတော့မထူးဆန်းပါဘူး။အထူးသဖြင့်လာစားမရတဲ့အလုပ်ကိုသင်လုပ်နေတာကိုပါဒါပေမဲ့ကျမအတွက်ကတော့ဒီစေနာဝန်ထမ်းအလုပ်လုပ်ရတာကသင်လူတွေနဲ့တွေ့ရပြီးတော့သူတို့ကသင်ကိုသိရှိလာပြီးကျမကိုအလုပ်ပေးနိုင်ပါတယ်။ဒါကသင်မသိနိုင်ပါဘူး။ဒါကြောင့်ကျမအတွက်ကအိမ်မှာနေနေတာကလူတစ်ယောက်နဲ့မှမတွေ့ရဘဲကျမအပြင်ထွက်ပြီးစေနာဝန်ထမ်းအလုပ်လုပ်ရတာကိုပိုနှစ်သက်မိပါတယ်။တပတ်မှာနှစ်ကြိမ်စေနာဝန်ထမ်းအလုပ်နဲ့ LC စတင်ခဲ့ပါတယ်။သုံးလအတွင်းမှာသူမကိုချိန်ပြည့်အလုပ်နေရာတစ်ခုကိုကမ်းလှမ်းတာခံခဲ့ရပြီးဒါက receptionist နဲ့ administrator အချိန်ပြည့်အလုပ်သို့ဦးတည်သွားတာဖြစ်ပါတယ်စေတနာဝန်ထမ်းကနေအချိန်ပြည့်အလုပ်သမားဖြစ်လာတာကတော့မထူးဆန်းဘူးလို့ access community services ကိုဦးဆောင်တဲ့ Gail Kerr ကဆိုပါတယ်သူမရဲ့အမှုတန်း10ရာခိုင်နှုန်းကယခင်ကစေတနာဝန်ထမ်းကနေစတင်ခဲ့သူများဖြစ်တယ်လို့ဆိုပါတယ်သူမက
We currently have 43 volunteers in the last year who gained employment from their volunteering contributions and experience. So the stats add up, but it's also that socialization and
ယခင်နှစ်ကယခုလက်ရှိစေနာဝန်ထမ်း43ယောက်ကသူတို့ရဲ့စေနာဝန်ထမ်းအလုံးနဲ့အတွေ့အကြုံကြောင့်အချိန်ပြည့်အလုပ်ရသွားကြပါတယ်။ဒါကြောင့်အချက်လက်တွေကမှန်ကန်နေပါတယ်။ဒါအပြင်တစ်ချိန်တည်းမှာလူမှုရေးကျွမ်းကျင်လာတာနဲ့များသောအားဖြင့်အဲ့ဒီကွန်ရက်တွေကနေအလုပ်ရတာပါသင်ဘယ်သူကိုသိလဲဆိုတာကအရေးကြီးပါတယ်အဲ့ဒီအဆက်အသွယ်နဲ့ကွန်ရက်တွေကလူတွေကိုကမ်းလှမ်းပေးနိုင်တာဖြစ်ပါတယ်အလုပ်ခွင့်မှာဘာသာစကားကျွမ်းကျင်မှုကိုဖွံ့ဖြိုးအောင်လုပ်လို့ရပါတယ်သင်ကိုလုံနိုင်စွာအာဏာပေးတာနဲ့သင်အတိတ်ပဲရှိတဲ့အကျိုးဆောင်နိုင်မှုတစ်ခုခုကိုသင်လုံနေတယ်ဆိုတဲ့ခံစားမှုနဲ့သင်လုံဆောင်ပေးနေတာတစ်ခုခုကိုသင်လုတ်ပေးနိုင်တဲ့ဆိုတာကိုသင်တကယ်တမ်းမြင်တွေ့ရတာဖြစ်ပါတယ်မြန်မာနိုင်ငံကယခင်ချင်းဒုက္ခတွေတူဖြစ်တဲ့ ရန်ကီမီဘီတန်ကလည်း Access Community Services ကနောက်စေနာဝန်ထမ်းတူဖြစ်ပါတယ်။သူမဟာအစ်စ်ရောက်လာတဲ့ migrant တွေနဲ့ဒုက္ခသည်တွေကိုသူတို့မသိတဲ့နေရာတွေကိုညွန်ပြပေးသူနဲ့ Access Essential ဝန်ဆောင်မှုတွေကိုဘယ်လိုရနိုင်လဲဆိုတာကို Logan အရက်မှာလှုပ်ဆောင်ပေးနေသူဖြစ်ပါတယ်။ဒီလိုစေတနာဝန်ထမ်းအလုပ်ကသူမကလူထုကိုပြန်လည်ပေးဆက်နိုင်တာဖြစ်တယ်လို့သူမနောက်ဆုံးနှစ်ပညာသင်ကြားနေစဉ်ချိန်မှာအလို့အတွေ့အကြုံရရှိဖို့လဲဖြစ်တယ်လို့ဆိုပါတယ်သူမက
Coming from a refugee background, I faced like a lot of like challenging and we struggle a lot when we just arrive here, not knowing anything about the country and not knowing the language.
ဒုက္ခသည်ကြောထောက်နောက်ခံကလာတဲ့သူတယောက်အနေနဲ့စိန်ခေါ်မှုများစွာကိုကြုံတွေ့ခဲ့ရပါတယ်ကျမတို့ရောက်ခါစားအချိန်ကအများကြီးရုန်းကန်ခဲ့ရပါတယ်ဒီနိုင်ငံအချောင်းနဲ့ပတ်သက်ပြီးဘာမှမသိတာနဲ့ဘာသာစကားကိုမသိတာတို့အဲ့ဒါမျိုးတွေပါဒါကြောင့်ကျမဒီမှာအထက်တန်းကျောင်းစတက်တဲ့အချိန်မှာကျမအများကြီးရုန်းကန်ခဲ့ရပါတယ်ဒါကြောင့်ကျမအစ်စ်ရောက်ရှိလာသူများကိုကူညီချင်ခဲ့တာပါစေနာဝန်ထမ်းအလုပ်ကလည်းပုံစံမျိုးမျိုးရှိပါတယ်Australian အများစုကသူတို့ရဲ့အချင်းကိုစေနာဝန်ထမ်းအနေနဲ့လှုပ်ပေးတဲ့နေရာတွေကတော့အားကစားနဲ့ကိုယ်လက်လှုပ်ရှားတဲ့အပန်းဖြေမှုနေရာလူထုအကျိုးစီးပွားအတွက်နဲ့လူထုကောင်းစားရေးဘာသာရေးအဖွဲ့တွေအုတ်ထင်းပေးသူနဲ့ကလေးထင်းပေးတာတို့ရှိပါတယ်အများသိကြတဲ့ Venice လို့ခေါ်တဲ့ St. Vincent's de Paul Society ကိုဦးဆောင်သူဒေါက်တာ John Felsen ပြောတာကတော့သူတို့ရဲ့ချို့တဲ့သူများကိုကူညီတဲ့အဖွဲ့မှာစေတနာဝန်ထမ်း6000လောက်ရှိတယ်လို့ဆိုပါတယ်၎င်းက
We've got everything ranging from fairly informal volunteer visiting people and giving them assistance also through our shops right through to highly specialized service
ကျွန်တော်တို့မှာအမျိုးမျိုးရှိပါတယ်ရိုးရိုးအတော်အသင့်ကနေလူတွေကိုသွားတွေ့တာနဲ့အထောက်အကူပေးတာတစ်ချိန်တည်းမှာကျွန်တော်တို့ဆိုင်ကနေကျွမ်းကျင်မြန်မာတဲ့ဝန်ဆောင်မှုတွေအထူးသဖြင့်အဲ့ဒါက migrant နဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ပါပြီးတော့ကျွန်တော်တို့မှာတချို့ဝန်ဆောင်မှုတွေကအဲ့ဒီလူတွေအတွက်အတိအကျလုပ်ပေးတာဥပမာအားဖြင့်ကလေးတွေအတွက်အင်စာလုပ်တာမှာအထောက်အကူပေးတာမျိုးတွေပါအကြံဖက်မှုအင်အားငှားဖို့မတတ်နိုင်မှုနဲ့ငွေချေးအခက်အခဲစတဲ့အကြောင်းအရာတွေကအင်အားမဲ့တာရဲ့အဓိကပြဿနာဖြစ်ပြီးဩစတြေးလျတသိန်း5000လောက်ပေါ်မှာသက်ရောက်မှုရှိတယ်လို့ဆိုပါတယ်။ migrant နဲ့ဒုက္ခသည်တွေအိမ်ထဲမှာပြေးကျက်စွာနေထိုင်ရတာကိုလည်းအိမ်ယာမဲမှုအနေနဲ့ထည့်သွင်းထားပြီးဒါကလည်းတိုးမြင့်လာနေတယ်လို့ဒေါက်တာ Felsen ကဆိုပါတယ်။၎င်းက
Overcrowded housing is an extreme problem in Australia. It's often a case within the migrant refugee community where people are forced into situations of having to
ဩစတြေးလျမှာအိမ်ထဲမှာလူပြည့်ကျက်နေတာကတကယ်ကြီးမားတဲ့ပြဿနာပါဒါကများသောအားဖြင့် migrant နဲ့ဒုက္ခသည်လူစုထဲမှာဖြစ်ပြီးအဲ့ဒီမှာလူတွေကသူတို့ရဲ့အရင်းအီးတွေကိုစုပေါင်းထည့်ဝင်ဖို့အခြေအနေကတွန်းပို့လာပြီးသူတို့လိုအပ်တာအတွက်မလုံလောက်တဲ့တိုက်ခန်းတွေကိုမျှဝေနေထိုင်နေရတာပါဒါပေမဲ့သူတို့မှာဒါထက်ပိုမတတ်နိုင်လို့ဖြစ်ပြီးသူတို့ခေါင်းပေါ်မှာအမိုးတစ်ခုရှိရင်ပီယောဆိုတဲ့စိတ်နဲ့ဒီအခြေအနေကိုလက်ခံထားရတာပါ The International Journal of Person Centered Medicine ရဲ့ဂျမားရေးစိတ်ချမ်းသာမှုနဲ့တခြားလူများကိုကူညီမှုအစီရင်ခံစာမှာပြသနေတာကတော့96ရာခိုင်နှုန်းသောစေတနာဝန်ထမ်းတွေကသူတို့ရဲ့ကုသိုလ်ဖြစ်အလုပ်တွေကနေစိတ်ချမ်းသာမှုကိုရရှိတယ်လို့ပြောဆိုထားတာကိုတွေ့ရပါတယ်ဒေါက်တာ John Felsen ပြောတာကတော့နေစဉ်တကယ်တမ်းဘဝမှာရုန်းကန်နေရသူများအတွက်သင်ရဲ့ရိုးသားတဲ့လှုပ်ဆောင်မှုနဲ့ကျင်နာစိတ်ကသူတို့ရဲ့ဂုဏ်သိက္ခာကိုပြန်လည်ရရှိစေနိုင်တယ်လို့ဆိုပါတယ်။သင်ဒီစေနာဝန်ထမ်းအလုပ်ကိုစတင်လုပ်ခင်မှာ Volunteers Queensland ရဲ့ Volunteering Services Manager Sabina Novak Champira ကတော့စေနာဝန်ထမ်းလုပ်မဲ့သူနဲ့အဖွဲ့အစည်းတစ်ခုလုံးကြားမှာနားလည်မှုမလွဲအောင်အစအသေးကဘာမျှော်လင့်ချက်တွေရှိလဲဆိုတာကိုရှင်းလင်းစွာချမှတ်ထားဖို့လိုတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာအရေးကြီးတာကလှုပ်အားခါနဲ့လှုပ်နေတဲ့လူတွေလိုပဲ အလုံးမခိတရနာခွင့်နဲ့အလုံးမအနာယူရက်တွေကိုရရှိဖို့စေနာဝန်ထမ်းအနေနဲ့သူရဲ့ခွင့်ရတွေကိုသိထားဖို့ကအရေးကြီးတယ်လို့ဆိုပါတယ်သူမက
I shouldn't be set off to do work without training or without knowing what's safe. So their safety is important, the same way as if they were going off on a paid work site. They should have insurance coverage by the organisation.
ဘေးအန္တရာယ်ကင်းဖို့သို့မဟုတ်သင်တန်းမပေးဘဲသူတို့အလုပ်ကိုမလုပ်ခိုင်းသင့်ပါဘူး။ဒါကြောင့်သူတို့ရဲ့လုံခြုံရေးကိုလစာပေးတဲ့အလုပ်ခွင်ကိုသွားရောက်သူများအတိုင်းလှုပ်ဆောင်ပေးဖို့အရေးကြီးပါတယ်။အဖွဲ့အစည်းကနေသူတို့အာမခံအတွက်ငွေကိုပေးရမှာပါ။ကျမတို့မှာလောက်ကင်တဲ့နေရာမှာလိုက်နာရမယ့်စည်းကမ်းတွေရှိပါတယ်။အဲ့ဒါကစေနာဝန်ထမ်းတယောက်ဟာတပတ်ကို16နာရီထက်ပိုအလုံးမလုံးသင့်ပါဘူး။ဒါကြောင့်သူတို့ကိုစေနာဝန်ထမ်းတယောက်အနေနဲ့နှစ်ရက်ထက်ပိုလောက်ခိုင်းရင်သူတို့မှာရင်းဆိုနိုင်တဲ့အခွင့်အရေးရှိတာကသိကြပါတယ်။စေနာဝန်ထမ်းဒေါက်တာနဲ့ပတ်သက်လို့ပိုမိုသိရှိလိုပါက Volunteering Australia website ကိုတွားရောက်ကြည့်ရှုလို့ရပါတယ်။တော်ရရှိများခင်ဗျာအထူးသဖြင့်ပြည်နယ်တွေရဲ့အရေးပေါ်ဌာနတွေနဲ့ခြေလက်မိသက်ဌာနကစေနာဝန်ထမ်းတွေရဲ့လူထုပေါ်အခမဲ့မိမိအချိန်ကိုပေးလှူဆောင်နေကြတာကိုလူတိုင်းတို့လို့သိပြီးလေးစားခံရတဲ့စေနာဝန်ထမ်းအလုပ်တစ်ခုအနေနဲ့ဥပမာပေးဖော်ပြရင် SPS သတင်းဌာနကအမီချင်းယူဝမ်ရေးသားထားတဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ